ယုတ်သမ္မတရှီကျင့်ဖင်2013စက်တင်ဘာလကဂါဇစ်တန်နိုင်ငံမှာမင်ကွန်းပြောစဉ်ခေတ်စ်ပိုလန်မှာစီးပွားရေးရပ်ဝန်းကိုအထူးသဖြင့်တည်ဆောက်ဖို့ပြောပါတယ်။အောက်တိုဘာလရောက်တဲ့အခါအင်ဒိုနီးရှားနိုင်ငံမှာမင်ကွန်းပြောတော့ခေတ်စ်ပင်လယ်ပိုလန်မှာကြီးကိုအထူးသဖြင့်တည်ဆောက်ကြဖို့ပြောပါတယ်။အဲ့ဒီအဆိုနှစ်ခုကိုပေါင်းစပ်ပြီးရပ်ဝန်းတစ်ခုလမ်းတစ်ခုဆိုတဲ့စီမံကိန်းကြီးပေါ်ထွက်လာပါတယ်။ရပ်ဝန်းလမ်းကြောင်းစီမံကိန်းသို့မဟုတ်ကစ်တဲ့ပိုလာမစီမံကိန်းလို့လည်းခေါ်ပါတယ်။စီးပွားရေးရပ်ဝန်းဟာတရုတ်ပြည်ကနေအာရှအလယ်ပိုင်းတောင်ပိုင်းနဲ့ဥရောပအထိပါပဲ။စီးပွားရေးလမ်းကြောင်းဟာအရှေ့တောင်အာရှပါရှားပင်လယ်ကွေ့ဒေသအာဖရိကမြောက်ပိုင်းနဲ့ဥရောပအထိဖြစ်ပါတယ်။တရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်မြန်မာလေးနိုင်ငံစီးပွားရေးဇင်းညာနဲ့တရုတ်အင်ဒိုနီးရှားဇင်းညာမှာမြန်မာပါဝင်ပါတယ်။ရပ်ဝန်းလမ်းကြောင်းစီမံကိန်းရဲ့ဥတီချက်၅ခုမှာအခြေခံအဆောက်အုံဆက်သွယ်မှုမှာပထမဖြစ်ပါတယ်။ဂါလန်ယထာလန်ရေချောင်းလန်းလေချောင်းလန်းပိုက်လိုင်းလမ်းချောင်းစတာတွေဆက်နွယ်ပေါင်းစပ်ရေးဖြစ်ပါတယ်။ဒါကိုအကောင့်ထဲပေါ်ဖို့အာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုဘန်ကူတည်ထောင်ထားပါတယ်
။တရုတ်ကမတ်တီငွေဒေါ်လာတန်း4000ထည့်တဲ့နိုင်ငံစုံပါဝင်တဲ့ဘဏ်ဖြစ်ပါတယ်။မြန်မာကဒေါ်လာ265တန်းအစုရှယ်ယာထည့်ဝင်ထားပါတယ်။လိုရင်လိုသလိုတရုတ်စီကချင်းနိုင်အောင်ဖန်တီးထားပုံရပါတယ်။ဖွံ့ဖြိုးရေးရာမဟာဗျူဟာနဲ့ policy ဘိုင်းမှာညှိနှိုင်းဆောင်ရွက်ရေးဟာရပ်ဝန်းလမ်းကြောင်းရဲ့ဒုတိယဥတီချက်ဖြစ်ပါတယ်။ကုန်သွယ်မှုအစဉ်ပြေရေးဟာတတိယဥတီချက်ဖြစ်ပါတယ်။စတုတ္တဥတီချက်ကတော့ဗဏ္ဍာရေးပေါင်းစည်းဆက်နွယ်မှုဖြစ်ပြီးပြင်စမဥတီချက်ကပြည်သူအချင်းချင်းခင်မင်ရင်းနှီးရေးဖြစ်ပါတယ်။အချင်းချင်းပြောရရင်တော့ရပ်ဝန်းလမ်းကြောင်းစီမံကိန်းဟာတရုတ်ရဲ့ကုန်သွယ်ရေးနယ်ပယ်အခြေခံအောင်ရည်ရွယ်တဲ့အစီအစဉ်ဖြစ်ပါတယ်။နိုင်ငံပေါင်း66နိုင်ငံပါဝင်ပြီးဒေါ်လာတန်း4တန်းရင်းနှီးမြှုပ်နှံမဲ့စီမံကိန်းကြီးဖြစ်ပါတယ်
။ကမ္ဘာလူရေ80ရာခိုင်နှုန်းပါဝင်တဲ့စီမံကိန်းကြီးဖြစ်လို့ဘယ်လိုပုံစံပေါ်ထွက်လာမယ်ဆိုတာခန့်မှန်းနိုင်ဖို့ကြိုးခဲ့ပါလေ။ရေရှည်မှာအမေရိကန်စီးပွားရေးအင်ပါယာနဲ့ပြိုင်ဘက်ဖြစ်လာနိုင်တယ်လို့လည်းယူဆနေကြပါသေးတယ်။ကမ္ဘာစီးပွားရေးမှာတရုတ်ပါဝင်တဲ့ပမာဏဟာ1995မှာ4ရာခိုင်နှုန်းသာရှိခဲ့ပေမဲ့နောက်အနည်း20ကျတဲ့အခါ15ရာခိုင်နှုန်းအထိတိုးဝှက်လာပါတယ်။ဒါလို့အရှင်အဟုန်နဲ့ကြီးထွားလာတဲ့တရုတ်စီးပွားရေးအတွက်ရပ်ဝန်းလမ်းကြောင်းစီမံကိန်းကိုတီထွင်လိုက်တာဖြစ်တယ်လို့ကမ္ဘာ့ပန်အုပ်စုပညာရှင်ပေါ်လိုဘက်စလိုကလွန်ခဲ့တဲ့ဇွန်လကစာတမ်းရေးပါတယ်။ရပ်ဝန်းလမ်းကြောင်းကနိုင်ငံတွေဟာတရုတ်နဲ့ပြန်ဆိုင်ရောင်းဝယ်ကြရမှာမို့ပြည်တွင်းစီးပွားရေးမှာပြုပြင်ပြောင်းလဲနိုင်မှုတွေမလွဲမသွေပြုလုပ်လာရမယ့်အကြောင်းသုံးသပ်ထားတာဖြစ်ပါတယ
်။တရုတ်နဲ့ပို့ကုန်ချင်းဆင်တူကြတဲ့ဗီယက်နမ်၊ထိုင်း၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူ၊အင်ဒိုနီးရှားနဲ့အိန္ဒိယနိုင်ငံတွေဟာတရုတ်နဲ့ဓာတ်ရိုက်ရှင်ပြန်ရမယ့်အခြေအနေကိုရောက်လာပါတယ်။တနည်းဆိုရရင်တော့ပို့ကုန်ဈေးကွက်လူပတ်တွေဖြစ်လာနိုင်ပါတယ်။တရုတ်ကုန်ထုတ်လုပ်ငန်းမှာဆက်ရုပ်လုံသားအသုံးပြုမှုများပြားလာရင်တရုတ်ကိုရှင်ပြန်နိုင်ဖို့ခက်ခဲလိမ့်မယ်လို့ဆိုပါတယ်။အဲ့ဒီအခါမှာပြည်ရင်းစည်းဝါးရေးမှာပြုပြင်ညှိနှိုင်းမှုတွေလှုပ်လာရပါလိမ့်မယ်။မလှုပ်နိုင်ရင်တော့တိုင်းပြည်ဟာတရုတ်နဲ့ရှင်ပြိုင်နိုင်စွာနှဲပါသွားပါလိမ့်မယ်။မြန်မာ၊ဘင်္ဂလားဒေ့ရှ်၊မွန်ဂိုလီးယား၊အီရန်စတဲ့နိုင်ငံတွေမှာတော့တရုတ်ပစ္စည်းအများအပြားတင်သွင်းနေပေမဲ့တရုတ်နဲ့ပို့ကုန်ခြင်းမတူတာကြောင့်ပြိုင်ဆိုင်မှုပြင်းထန်စရာအလားအလာနေတယ်လို့ကမ္ဘာ့ဘဏ်ပညာရှင်တွေကသုံးသပ်ထားပါတယ်။
စီးပွားရေးဆက်နွယ်ပေါင်းစပ်မှုများလေလေပြင်ဆိုင်မှုကလည်းများလေလေဖြစ်လာတာမှုကုန်ထုတ်လုပ်မှုစနစ်မှာအပြောင်းလဲပြုပြင်ညှိနှိုင်းမှုတွေလုပ်လာရပါတယ်ပြင်ဆိုင်တဲ့ကုန်စည်စည်းကိုလိုက်ပြီးအလုပ်သမားကိုလေ့ကျင့်သင်ကြားမှုအလုပ်သမားအင်အားခွဲဝေတုံးဆွဲမှုစတာတွေလုပ်လာရပါတယ်တရုတ်ရဲ့ပြင်ဆိုင်မှုအင်အားကိုတုံ့ပြန်နိုင်အောင်ပြည်တွင်းစီးပွားရေးမှာပြန်လည်ညှိနှိုင်းရတဲ့ရေးစကားဟာလည်းတိုးပွားလာနိုင်တယ်လို့ပေါ်လိုဘတ်စိုးကခမန်းပါတယ်လောလောဆယ်မှာတော့ဗီယက်နမ်မလေးရှားနဲ့ဖိလစ်ပိုင်ထိုင်းနဲ့အင်ဒိုနီးရှားဟာတရုတ်ရဲ့ပြန်ဆိုင်မှုတွေကိုတွေ့နေရပါတယ်ရဝင်းလမ်းကြောင်းအတွက်အခြေခံအဆောက်အုံတည်ဆောက်တဲ့အတွက်မြန်မာပြည်သူတန်း20ကျော်မိခိုအားထားနေတဲ့တဘာဝအရင်အမြစ်တွေပျက်စီးသွားမှာကိုအယတအဖွဲ့တွေကစိုးရင်ပူပန်နေကြကြောင်းဖေဖော်ဝါရီလ21ရက်နေ့ထုတ်မြန်မာ Times မှာ Nor Betty Han ကတင်ပြထားပါတယ်ဒါကြောင့်ရဝင်းလမ်းကြောင်းနဲ့တရုတ်မြန်မာစီးပွားရေးဇင်းညံတိဆောက်ရာမှာ ပြည်သူ့ဘဝရည်ရည်အတွက်လိုအပ်တဲ့သဘောဝပတ်ဝန်းကျင်ကိုမတိခိုက်ဖို့အလွန်အရေးကြီးတယ်လို့အယတအသိအဖွဲ့တွေကယူဆနေကြပါတယ်ခင်ဗျာ။